တရားဝီတိုင်းဟင်္ဒရာမြို့နယ်ကကိုထက်မြက်လိုင်ဟာကွန်ပျူတာတက္ကသိုလ်ဒုတိယနှစ်တက်နေတဲ့ကျောင်းသားတစ်ယောက်ပါသူကဆေးတက္ကသိုလ်တက်ပြီးဆရာဝန်အဖြစ်နဲ့ဘဝကိုတည်ဆောက်ချင်ခဲ့ပေမဲ့ဆယ်တန်းအောင်ပြီးတက္ကသိုလ်ဝင်ခွင့်ရှောက်တဲ့အခါမှာအမှတ်နဲ့ခွဲပြီးဘာသာရပ်ကိုရွေးချယ်ရတဲ့ပညာရေးစနစ်ကြောင့်သူလေ့လာခြင်းနဲ့ပညာကိုသင်ယူခွင့်မရခဲ့တဲ့ကျောင်းသားတွေထဲကတစ်ယောက်ဖြစ်နေပါတယ်ဒါနဲ့ပတ်သက်လို့လက်ရှိပညာရေးစနစ်အပေါ်သူရှုမြင်သွားပုံကိုအခုလိုပြောပြပါတယ်
တကယ်တမ်းပရမိုးဆုံးဆက်တဲ့ချိန်ကတော့ကွန်မန်တက်ကတော့မဟုတ်ဘူးကျွန်တော်စီတက်ကတော့တက်ချင်ခဲ့တာဒါပေမဲ့ဆက်တဲ့အောင်တဲ့အချိန်တုန်းကတောင်းဝင်ခွင့်နေရအမှတ်စနစ်နဲ့ဆက်ဆက်လိုက်တဲ့အခါမှာကျွန်တော်စီတက်ကတော့အမှန်နဲ့နည်းလေးနဲ့ကပ်ပြီးပြုတ်သွားတယ်အဲ့အတွက်အင်းရတိုက်တော်မှုရကျွန်တော်မိရတက်ကတော့ကျွန်တော်တက်ခဲ့ရတာပညာရေးစနစ်ဆိုတာကလည်းကျွန်တော်တို့နိုင်ငံကိုတည်ထောင်တဲ့နေရာမှာအရေးပါတဲ့အစီအပိုင်းတရပေါ့နော်ကိုယ်စိတ်ကဝင်စားတဲ့အရာကိုကျွန်တော်လွတ်လပ်လေးလာခွင့်သာရခဲ့မယ်ဆိုလို့ရှိရင်အဲ့ကိုယ်စိတ်ကဝင်စားတဲ့ level ကိုစနစ်တကျစွစွလေးလာတဲ့သူတွေကကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့တည်ဆောက်တဲ့အခါမှာအတတ်ပညာရှင်တွေလူတော်တွေဖြစ်လာနိုင်တယ်။ဒါပေမဲ့အခုကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့ပညာရေးစနစ်မှာကြတော့ကိုယ်စိတ်ဝင်စားတဲ့ဘာသာရေးကြီးကိုတိတ်မိပြီးပြင်နေရတဲ့အခါမှာလူငယ်တွေကဘာဖြစ်လာလဲဆိုတော့ဒီတောင်းစာအာရုံမလာတော့ဘဲနဲ့အရင်ကအကျော်ပိုင်းမှာပဲအာရုံဆိုင်နေတယ်။နောက်တစ်ခါကျွန်တော်တို့နိုင်ငံပညာရေးစနစ်ကလည်းတကယ်အတတ်ပညာရောသင်မပေးနိုင်ဘူး။အဲဒါကြောင့်ကျွန်တော်တို့တောင်းနေတာပြီးသွားတယ်ကျွန်တော်တို့နိုင်ငံတိဆောက်ရမှာဘာမှအတုံးမုံတဲ့လူငယ်တွေဖြစ်နေတယ
်။ကိုထက်မြက်လိုက်ဟာဒီမိုကရေစီပညာရေးအတွက်မန္တလေးရန်ကုန်ခရီးရှည်ချီတက်ခဲ့တဲ့ပင်မသပိတ်စစ်ကြောင်းထဲမှာတောက်လျှောက်ပေါင်းခဲ့သူတူဖြစ်ပါတယ်။ဘာကြောင့်ကျောင်းသားသမဂ္ဂတွေနိုင်ငံအရေးတွေမှာစိတ်ဝင်စားလာခဲ့တာလဲဆိုတော့သူပြောတာကဒီလိုပ
ါကျွန်တော်ကပင်ကိုဝါဒနာကျွန်တော်စာဖတ်တာဝါဒနာပါတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်စာရေးဖတ်တယ်ဖိုင်းဖိုင်းနဲ့ကျွန်တော်မြန်မာနိုင်ငံတမိုင်းချောင်းကိုကျွန်တော်ပြန်ပြီးတော့လေ့လာတဲ့အခါမှာကျောင်းသားသမဂ္ဂရဲ့အခန်းကဏ္ဍဒီအရေးပါတဲ့အခန်းကဏ္ဍကနေပြီးတော့အများအားယက်တည်ခဲ့တယ်ရှေ့ဆုံးကနေယက်တည်ခဲ့တယ်နောက်တစ်ခုကဒီလက်ရှိကျွန်တော်နိုင်ငံအစိုးရကအရင်တုန်းက KSSS မှာရှိခဲ့တဲ့အစိုးရတွေကတော့ကျွန်တော်တို့ကျောင်းသားတွေအပေါ်မှာလက်ရောတရောင်ရောင်နဲ့ဖိနှိပ်ထားတယ်ကျောင်းသားသမဂ္ဂလှုပ်ရှားတဲ့လူတွေကိုလည်းထောင်ထဲဆွဲထတာမျိုးတွေဖိနှိပ်ချုပ်ချယ်တာမျိုးတွေအများကြီးလုပ်ရတယ်အဲ့ဒီခါမှာကျွန်တော်အဲ့ဒါတွေကိုအရင်မခံကြိစိတ်တွေတအားဖြစ်လာတယ်ဒါတွေကိုတောင်းဆိုင်ခြင်းနဲ့ကျောင်းလဲလို့လည်းတောင်းလဲလို့လည်းအဲ့ဒီခါမှာလက်ရှိကျောင်းသားသမဂ္ဂကိစ္စတွေကိုလှုပ်ရှားသူတွေနဲ့ကျွန်တော်နှမ်းချိတ်ဆက်ပြီးတော့ကျွန်တော်ကျောင်းသားသမဂ္ဂတွေကိုပါဝင်လာခဲ့ရ
ခုလိုချီတက်တောင်းဆိုခဲ့တဲ့လှုပ်ရှားမှုကနေရရှိခဲ့တဲ့အကျိုးအမြတ်တချို့ကိုလည်းသူကပြောပြပါတယ
်ဒီလိုလမ်းကြောင်းချီတက်တဲ့ပွဲကနေကျွန်တော်လက်ရှိအစိုးရဟာဘလို့အစိုးရမျိုးလဲဆိုတာကိုကျွန်တော်တို့ဟိုလက်ဆုပ်လက်ခံကြားမှန်လောက်တဲ့တက်တည်တခုတော့ကျွန်တော်တို့အကျိုးအမြတ်အနေနဲ့ရလိုက်တယ်ပေါ့ဘာလို့ဆိုတချို့တွေကယုံကြည်နေကြတယ်လေကျွန်တော်တို့ဒီအစိုးရဟာအပြောင်းလဲကိုဖော်ဆောင်နေပါတယ်ပေါ့ပြောင်းလဲနေပါတယ်ပေါ့ခဏတစ်ချို့စောင့်ကြည့်ပြီးပါသူတို့ပြောင်းလဲနေပါပြီဆိုပြီးပြောနေတဲ့လူတွေရှိတယ်ဒါပေမဲ့အခုကျွန်တော်တို့ LeBron မှာစရဲနေ့မှာအတန်းဖက်ခံရတဲ့ဖြစ်ရကိုကျွန်တော်တို့တုံးတက်ကြည့်မယ်ဆိုလို့ရှိရင်လက်ရှိအစိုးရဒီအရင်စစ်အစိုးရအဆက်ဆက်အတိုင်းပဲအမှုချင်းအားလုံးကဘာမှမပြောင်းလဲဘူးအရင်တိုင်းရှိနေဆိုတာကိုကျွန်တော်တို့သတိပြန်နိုင်တယ်တစ်ချက်ပေါ့နော်နောက်တစ်ခုကကျွန်တော်ဒီလမ်းကြောင်းတပိတ်မောက်ချီတက်တဲ့အတွက်လက်ရှိပညာရေးဥပဒေကြီးကမကောင်းဘူးဆိုတဲ့အချက်ကိုကျွန်တော်တို့တတိထထမိမောင်းထိုးပြနိုင်တယ်ပြီးတော့ဒီဥပဒေကြီးမှာချိုးရင်းတဲ့အချက်တွေဟာခွက်တွေဘဟုဦးစီးချုပ်ပြမှုတွေအများများနေတာတွေကျွန်တော်တို့ကျောင်းသားလူရဲ့အခွင့်အရေးချိုးပေါက်တာတွေဆရာအခွင့်အရေးချိုးပေါက်တာတွေအဲ့ဒါဒီကိုကျွန်တော်တို့ကတူတူလူလူကိုကျွန်တော်တို့ချပြနိုင်တယ်ဒီတော့ကျွန်တော်နိုင်ငံရဲ့ပညာရေးစနစ်မှာဒီလိုမျိုးစိုးရွားတဲ့အခြေအနေတွေဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့ကပါကိုတည်တည်ချာချာကျွန်တော်တို့ချပြနိုင်လိုက်တယ်ပေါ့တကယ်လို့ဆိုတာကျွန်တော်တို့အဲ့လိုလမ်းကြောင်းချီပြမှုမလုပ်ခဲ့ဘူးဆိုရင်ကျွန်တော်တို့ကတပိတ်မမောက်ခဲ့ဘူးဆိုရင်အစိုးရကပြဌာန်းတဲ့လူသားပညာရေးဥပဒေအတိုင်းပဲကျွန်တော်တို့ပညာရေးစနစ်ကိုအကောင့်အထည်ဖော်နေမှာကျွန်တော်တို့အဲ့လိုတပိတ်မောက်ခဲ့တဲ့အတွက်လူသားပညာရေးဥပဒေကိုအခုလွတ်တော်မှာပြန်ပြီးတော့ဆွေးနွေးနေရတဲ့အဆင့်တစ်ခုပေါ့ဒါကျွန်တော်တို့အတွက်ကြားတဲ့အကျိုးမြတ်တွေရပေါ့ကျွန်တော်တို့နိုင်ငံကပျက်စီးခဲ့တဲ့ပညာရေးစနစ်ကနှစ်ပေါင်းများစွာပျက်စီးခဲ့တာဒါကြီးကိုကျွန်တော်တို့ပြန်ကောင်းမှုအောင်လုပ်ရဆိုတာအနည်းဆုံးတော့မျိုးဆက်20လောက်ကျွန်တော်အချိန်ယူရမှာပေါ့အဲ့ဒီခါမှာကျွန်တော်တို့ကရေတူလုံးလို့ရမဟာရေတူပေါ့ရေရှည်လုံးမဟာတွေကိုရေရှည်ပေါ့အဲ့အမျိုးတွေကိုကျွန်တော်တို့အချိန်ကန့်သန့်ချက်တွေနဲ့ကျွန်တော်တို့တောင်းဆိုတာအဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့တောင်းဆိုချက်တွေကိုမဖြစ်ဖြစ်အောင်ပေါ့တတ်နိုင်တဲ့ကိုယ်စားဉာဏ်နဲ့ရှိနေတာဆက်ပြီးတော့ကြိုးစားသွားမှာပဲ
ခုဆိုရင်ကိုထက်မြက်လိုက်ဟာတကယ်ချင်းတချို့နဲ့ပူပေါင်းပြီးဟင်္ဒရာမြို့မှာအခြေခံကွန်ပျူတာသင်တန်းကျောင်းတစ်ကျောင်းဖွင့်လိုက်ပြီးအခမဲ့သင်ပေးတဲ့ပညာဒါနကျောင်းတစ်ခုထူထောင်နေတဲ့အကြောင်းကိုလည်းပြောပြပါတယ်
။ကျွန်တော်တို့အခုလောလောဆယ်ဟင်္ဒရာမှာပညာဒါနသင်တန်းကျောင်းတစ်ခုဖွင့်ရတယ်။ကွန်ပျူတာအခြေခံနဲ့အင်္ဂလိပ်စာ 4K ပေါ့ PCNC Chan Free Education Center ဆိုပြီးတော့အဲ့ဒါကိုကျွန်တော်သင်တန်းကျောင်းတစ်ခုဖွင့်ရမယ်။မနေ့ခုနကနေပြီးတော့ည7:00နာရီသင်တန်းအချိန်5ခုခွဲပြီးတောက်လျှောက်ကျွန်တော်သင်ပေးနေတယ်။ဘလို့ဆိုကျွန်တော်ကွန်ပျူတာ14လုံးနဲ့ဟိုတစ်ချိန်ရော14ရောင်းနဲ့လောက်80လောက်ရှိတယ်အခုကျွန်တော်သင်နေတာ။မှတ်စင်တက်ပေါ့အခုသင်နေတာ။80လောက်ရှိတယ်ဆိုတော့အခုတက်ကမ်းချက်တော့မရှိဘူးပေါ့။ဆယ်တန်းအောင်မိစားလူငယ်တွေကနေပြီးတော့နောက်ဆုံးဟိုအခုဂျုံနေမှာအလုံးလုံးနဲ့သူတွေအထိပါတာပေါ့။အခုတက်နေတဲ့မှာဆိုကျွန်တော်ဟင်းရက်ကစင်ရည်မှုဂျုံကအမတွေအထိပါတယ်ပေါ့။ကျွန်တော်မူဒီကဆောက်ကျွန်တော်ကကျွန်တော်ပဲရှားရတယ်ပေါ့။ဟိုဥမာစနန်းလာတက်တဲ့သူတွေကိုကျွန်တော်ကပစ္စည်းလေးတွေချင်အောင်နေပေါ့။ဥမာဘောပင်လေးစာအုပ်လေးတွေအိတ်လေးတွေပေါ့။အဲ့လိုမျိုးလေးတွေ3500လောက်နဲ့ရောင်းနေပေါ့။အဲ့လိုရောင်းနေရတဲ့ပုစံလေးတွေရဲ့နောက်ပြီးကျွန်တော်တို့ဒီမှာရံပုံငွေရှာဖို့တဲ့မုံရောင်းပွဲလေးတွေလုပ်ကြတယ်။အဲ့လိုမုံရောင်းပွဲလေးတွေလုပ်လို့ရလာတဲ့ပုစံကြီးရဲ့စူပေါင်းမျိုးကျွန်တော်ဒီလိုပဲလေပိုက်ကနောက်ကွယ်ရင်ထောက်ပံ့ပေးရသလိုကျွန်တော်မှမရှိဘူး။ကျွန်တော်ဟင်းသနာမှာလူကြီး3000ကျော်ရှိရဲ့ကျွန်တော်တပုတ်တပုတ်ကိုလူ80ပဲဆိုတော့ကျွန်တော်အချိန်အကြာကြီးကျွန်တော်ပေးရမှာ။အဲ့တော့ကျွန်တော်လုံနေနဲ့တမျိုးကျွန်တော်ဒီတနန်းကိုကျွန်တော်ဆက်ဖွင့်တယ်
မြန်မာနိုင်ငံမှာအစိုးရတွေကလူငယ်တွေကိုအပျော်ပါးတွေဘက်ကိုဖွင့်ပေးတာပြီးနိုင်ငံရေးကိုကြောင်းရွံ့နေအောင်လှုပ်ထားတဲ့အခြေအနေကိုလည်းသူကပြောပါတယ
်ကျွန်တော်နိုင်ငံကအစိုးရအဆက်ဆက်ဟာလူငယ်တွေဆိုတာကကျွန်တော်နိုင်ငံရေးနဲ့မထိခိုက်အောင်ဖြည့်အန္တရာယ်ရှိရဆိုတဲ့အမြင်မျိုးရအောင်ပုံသင်ခဲ့တယ်ပေါ့ယောက်ျားလေးဆိုရင်ဂိမ်းတအားဆော့ကြတယ်မိန်းကလေးလေးဆိုရင်ကိုရီးယားကားတွေအရင်ကြည့်ကြတယ်ဒါကဘာဖြစ်နေလဲဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့လူငယ်တွေကလေးလာကြမရှိတာသူတို့စိတ်ဝင်စားတဲ့ပြည်ရန်တစ်ခုကိုပြည်ထထလေးလာခွင့်မရအဲ့တော့ကျွန်တော်အခုလူငယ်တွေကိုတိုက်တွန်းချင်တာကကျွန်တော်နိုင်ငံရဲ့လူငယ်တွေကကျွန်တော်နိုင်ငံမှာဘာဖြစ်နေတယ်လဲကျွန်တော်နိုင်ငံအနာဂတ်ကဘာဖြစ်လာနိုင်တယ်လဲကျွန်တော်နိုင်ငံအတိတ်မှာဘာဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်သတိထားသိထားရမယ်နားလည်နေရမယ်အခုအစိုးရကကျွန်တော်လူငယ်တွေကိုအပြော်ပါးဘက်မှာအားကြံအောင်လုပ်ပေးထားတယ်အဲ့ဒါကိုကျွန်တော်ဝင်နေတွန်းဆိုပြီးတော့ကျွန်တော်စာရင်းများဖတ်မယ်ကျွန်တော်နိုင်ငံရဲ့လက်ရှိဖြစ်နေအနေအထားကိုသိထားနားလည်အောင်လုပ်မယ်ကျွန်တော်တို့လည်းပို့ပြီးတော့တိတက်နားလည်တဲ့လူကြီးဒီမှာရေးကြီးကနေပြီးတော့သိထားပြီးမယ်တည်ယူမယ်ပြီးရှင်ကျွန်တော်စိတ်ဝင်စားတဲ့ပြည်နယ်ရဲ့ဒီကျန်ကျန်တက်တော့ဒီကံခတ်အောင်ကျွန်တော်တပီချတာလိလာကျွန်နိုင်ငံရဲ့အနာဂတ်အခုချိန်ကစူးစားသွားကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်သူကိုယ်တော်လည်းဒီမိုကရေစီပညာရေးစနစ်တစ်ခုပေါ်ပေါက်လာအောင်ဆက်လက်စူးစားအားထုတ်သွားမှာဖြစ်တယ်လို့လက်ရှိအဖမ်းခံထားရတဲ့ကျောင်းသားတွေကလည်းအပြစ်မရှိတဲ့အတွက်ချွင်းချက်မရှိလွတ်ပေးဖို့တောင်းဆိုချင်တယ်လို့ဟင်္ဒရာမျိုးကကွန်ပျူတာဒုတိယနှစ်ကျောင်းသားကိုထက်မြက်လိုင်ကပြောပါတယ်ခင်ဗျာ
ชีสเซนเดนวาฮะเมจุเมมบาเซออเมมบาเซตะคาเนยามาคาติเลจอพยา